မြန်မာနိုင်ငံမှာငွေပြောင်းလဲရေးလှုပ်ဆောင်နေပေမဲ့အရွယ်မရောက်သေးသူတွေကိုစစ်သားတွေဖြစ်နေစုဆောင်းတာတွေရှိနေတော့မယ်လို့ကလစ်စစ်သားပါပြောင်းရေးလှုပ်ရှားမှုဖွဲ့တစ်ခုရဲ့နောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာကဖော်ပြပါရတယ်။အရွယ်မရောက်သေးသူတွေကိုလက်နက်ကင်တပ်တွေမှစုဆောင်းအသုံးပြုတာတွေပပျောက်စေရေးမြန်မာစစ်အုပ်နဲ့ကုလသမဂ္ဂတို့ကြားပြီးခဲ့တဲ့နှစ်ဇွန်လတဲ့သဘောတူညီချက်ရရှိထားပေမဲ့မြန်မာစစ်တပ်နေချားဆောင်တပ်နဲ့တိုင်းရင်းသားလက်နက်ကင်အုပ်စုတွေမှာကလစ်စစ်သားတွေရှိနေတော့မယ်လို့လန်ဒန်ချင်းဆိုင်ချိုင်းဆိုချာအင်တာနက်ရှင်နယ်အဖွဲ့ကပြောဆိုလိုက်တာပါ။ကုလသမဂ္ဂနဲ့သဘောတူညီချက်ရမြန်မာစစ်တပ်ထဲကအရွယ်မရောက်သေးသူ40ယောက်ကိုတပ်ကထွက်ခွင့်ပေးခဲ့ပေမဲ့စစ်တပ်နဲ့နေချားဆောင်တပ်တွေမှာကလစ်စစ်သားစုဆောင်းတာတွေမရှိအောင်ကြကြနန္နာတားမြစ်နိုင်တာမျိုးမရှိသေးဘူးလို့ကလစ်စစ်သားစုဆောင်းအသုံးပြုမှုဆုံးသက်ပြီးပြောင်းလဲနိုင်တဲ့အခွင့်အလမ်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာဖော်ပြလိုက်တာဖြစ်ပါတယ်။တိုင်းဒေသလက်နက်ကင်အဖွဲ့တွေဖြစ်တဲ့ DKBA နဲ့ KNU ရဲ့လက်နက်ကင်တပ်တွေမှာအရွယ်မရောက်သေးသူတွေကိုစစ်သားအဖြစ်စုဆောင်းတာမျိုးမလုပ်ဖို့ဟန်တားနိုင်တဲ့အစီအမံတွေအားနည်းနေတယ်လို့လည်းအစီရင်ခံစာကဖော်ပြခဲ့တာပါ။မြန်မာနိုင်ငံမှာနိုင်ငံရေးအရာတိုးတက်မှုတချို့တွေ့ရပေမဲ့လက်နက်ကန်ပိပကတိမှာကလေးတငယ်တွေကိုအသုံးမပြုအောင်တားဆီးရေးကိုသမ္မတဦးသိန်းစိန်အစိုးရအနေနဲ့ဦးစားပေးဖြစ်နေဆောင်ရွက်သွားဖို့လိုအပ်ကြောင်းလဲ Chinese Soldiers International အဖွဲ့ကတိုက်တွန်းထားပါတယ်။